လူမောင်ခိုကူးတဲ့သူတွေဟာဆယ်ကျော်သက်အရွယ်ဆိုမာလီနဲ့အီသီယိုးပီးယားရှေ့ပြောင်းခြေချဖို့ကြိုးစားသူတွေကိုယမန်ကမ်းလွန်ပင်လယ်ပြင်တွေကိုမောင်းချခဲ့တာကြောင့်50လောက်ရင်းနှီးသေဆုံးခဲ့တယ်လို့ရှေ့ပြောင်းခြေချနေထိုင်သူများအခွင့်အရေးလှူရှားတဲ့အဖွဲ့ကဗိုလ်ထုတ်နေမှာပြောကြားလိုက်ပါတယ်။ယမန်နိုင်ငံတောင်ပိုင်းကရှာဘွားပြည်နယ်မှာနိုင်ငံတကာရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့IOM ကင်းလဲ့စဉ်အတွင်းသေဆုံးသူလူငယ်အတော်များများမြုပ်နှံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့လူတွေကိုအသက်မသေပဲကြံခဲ့တဲ့သူတွေကမြုပ်နှံခဲ့တာပါ။ဆယ်လီပေါ်မှာလူ120လောက်ပါပြီးတော့သူတို့ဟာအာဖရိကဥကြုံဒေသကနေယေမန်နိုင်ငံကိုဆက်လီနဲ့ဖျက်ခဲ့တာဖြစ်တယ်လို့အသက်မသေးပဲကျန်ရစ်သူတွေကပြောပါရယ်အိန္ဒိယသမုဒ္ဒရာထဲမှာပြင်းထန်တဲ့လေတိုက်နှုန်းကြောင့်အခုနှစ်တွင်ကီလိုမီတာ200ကနေ300လောက်ရှိတဲ့ဒီလမ်းကြောင်းဟာအတော်လေးကိုအသက်အန္တရာယ်များတဲ့ခရီးလမ်းကြောင်းဖြစ်ပါတယ်လူကုန်ကူးတဲ့သူတွေဟာကမ်းကိုကတ်လာတဲ့အများသူတို့ကိုကမ်းပေါ်မှာရှိတဲ့အာဏာပိုင်တွေကတွေ့သွားနိုင်တယ်လို့ဆိုရင်သွားပုံရတဲ့အတွက်ဆက်လီပေါ်မှာပါတဲ့သူတွေကိုရုတ်တရက်မောင်းချခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရစ်သူတွေကပြောပါတယ်။အဲ့ဒီအချိန်ကသူတို့ဟာကမ်းနဲ့ဘလောက်အခွာမှာပင်လယ်ထဲကိုဆင်းခဲ့ရတယ်ဆိုတာတော့သိချာမသိရဘူးလို့ပြောပါတယ်။အသက်မသေးပဲကြံရစ်သူ28ယောက်ကိုရှာဖွေတွေ့ရှိခဲ့ပြီးတော့နောက်ထပ်22ယောက်ပျောက်ဆုံးနေသေးကြောင်း50လောက်သေဆုံးတယ်လို့ခန့်မှန်းတယ်ဆိုပြီးတော့ IOM တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။